အဂတိလိုက်စားရဆိုရဲဆွဲချက်နဲ့အချိန်တစ်နှစ်ကြောင်တရားရင်ဆိုင်နေရတဲ့တင်းနှင်းသားတိုင်ဝန်ကြီးချုပ်ကိုအလုံးနဲ့ထောင်နဲ့230ကြာခံမှုတိုင်တရားရုံးလွှတ်တော်ကဒီကနေ့အမိန့်ချလိုက်တဲ့အပေါ်အမြင်အမျိုးမျိုးကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ယာရုအာနာလုံပိုင်ခွင့်ကိုသုံးပြီးနိုင်ငံဘဏ္ဍာအလွဲအသုံးပြုခဲ့တဲ့တင်းနှင်းသားတိုင်ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအမှု၄ခုနဲ့တရားစွဲခဲ့ပြီးတိုင်တရားလွှတ်တော်ကအလုံးနဲ့ထောင်နဲ့230တပေါင်းနဲ့ကြာခံမှုဒီကနေ့အမိန့်ချလိုက်ပါလေ။တရားရုံးအမိန့်နဲ့ပတ်သက်လို့တနင်္လာတိုင်တရားရေးဦးစီးမှုဒေါ်အေးအေးတန်းက VOE ကိုအတည်ပြုပါလေ။
ဟုတ်ပါတယ်။တပေါင်းနဲ့ကြာခံပြီဆိုတော့အလုံးပေါင်းဒီမှုစလုံး30ဟုတ်ပါတယ်လို့နော်။အင်ဂျင်တက်လို့ရတယ်နော်။အင်ဂျင်တက်လို့ရရေပေါင်း30ပဲနော်။
ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုအာဂတိလက်ဆောင်မှုစွဲချက်နဲ့2019မတ်လ17ရက်မှာတမတော်ဦးဝင်းမြင့်ကတာဝန်ကနေရက်ဆဲခဲ့ပါတယ်။မတ်လ25ရက်မှာသူနဲ့အမှုကျွဲ3ယောက်စုစုပေါင်း4ယောက်ကိုတဝဲမြို့တိုင်းတရားစွတ်တော်မှာအမှုကိုပထမဆုံးစစ်ဆေးခဲ့ရပါ။လမ်းဦးစီးကိုကျပ်ငွေ1ဘီလီယံလုံပိုင်ခွင့်ချပေးပြီးခင်မုံးပိုင်ဆိုင်တဲ့ခြံကို CEO ကဟိုင်းနဲ့အမှုတဝဲလေရင်ကွင်းပြုပြင်ဖို့ကျပ်သိန်း4000သုံးပြီးခြုံမဲရှင်းခဲ့တဲ့အမှုတဝဲခရိုင်မှာလျှက်စစ်ပေးဖို့ GGS ကုမ္ပဏီနဲ့စာချုပ်အလွတ်ချုပ်ဆိုခဲ့မှုနောက်ဆုံးတမှုကတော့ GGS ကုမ္ပဏီကိုပဲစောက်လို့ရလုပ်ငန်းတွေချပေးခဲ့တဲ့အမှုဒါရီအလုံးကိုဒေါက်တာလဲလမော်တစ်နှစ်လောက်တရားရင်ဆိုင်ခဲ့ရတာပါပထမအမှုအတွက်10နဲ့ဒုတိယအမှုအတွက်10နဲ့ GGS ကုမ္ပဏီနဲ့ပတ်သက်တဲ့အမှုနှစ်ခုပေါင်းအတွက်10နဲ့စုစုပေါင်း230ကြာခံမှုတရားရုံးကဆုံးဖြတ်လိုက်တာပါဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်အမှုမှာပါဝင်ပတ်သက်သူတွေပူးတွဲအာဂတိလိုက်စားမှုကျူးလွန်သူတချို့လွတ်မြောက်နေပါတယ်ငွေကြေးပမာဏများရဲ့အာဂတိမှုဖြစ်လို့ဒေါက်တာလဲလဲမော်တဦးပဲတရားရင်ဆိုင်ခဲ့ရတဲ့အပေါ်မှာပြန်သုံးသပ်ကြည့်ဖို့တခြားပသက်သူတွေကိုလည်းအာဂတိကော်မရှင်ကဖော်ထုတ်ပေးဖို့တောင်းဆိုလာကြပါတယ
်။ဥပဒေရောက်ချင်းလာနိုင်တဲ့ဒီကွဲစိတ်ကြီးတစ်ခုလုံးလိုင်းမှာသာလင်းဒီတခြားစုံစမ်းစစ်ဆေးရမယ်လူတွေရောဒေသခံတွေအမြင်မှာရှိောက်ရှိပါလိမ့်မယ်။ကျွန်တော်ရဲ့အကူအညီရပြောချင်တယ်ဆိုရင်လို့လေလော့နော်ဆယ်ဒီအာဂတိမှုတွေနဲ့ပတ်သက်လိုက်ရင်ဆက်ဆက်ပတ်သက်တဲ့သူမတလောက်ကို
တနင်္လာရီတိုင်းဥပဒေထောက်ကူပြုအဖွဲ့ကဦးအောင်နိုင်ကိုပြောသွားတာပါဒီနေ့တရားရုံးကိုစူဝေးရောက်ရှိလာတဲ့တနင်္လာရီတိုင်းဒေသခံတချို့ကြားထဲမှာလည်းဒီကိစ္စကိုလေးထားပြောနေကြပါတယ်တရားရုံးရှိကိုတွားရောက်ခဲ့တဲ့ဒေသခံတချို့ကို VOA ကဆက်သွယ်ခဲ့ပါတယ်တဝဲဒေသခံဦးတန်ဝင်းကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်ကျွန်တော
်တို့ဒေသခံကြားထဲမှာတောင်ပြားဖြစ်နေခဲ့ကြတာတကယ်လို့သူ့လောက်ခဲ့တဲ့သူကသူတယောက်တည်းမဟုတ်ဘူးဆိုရင်သူအသေးစိတ်ကခံရမှာမနည်းနာဘူးလားလို့ပဲဒါကျွန်တော်တို့ဒီကိုဆိုရမယ်ဟာပဲ
ဗိမျိုးဒေတာကန်ဦးတင်ကိုကိုဦးကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်နိုင်ငံတော်သမားကနေပြီးတော့ကြာချက်ထုတ်တဲ့အခြေအနေတွေကပေါ်ဝင်ပတ်သက်သူများအားလုံးကိုကြည်ကြည်ရောက်ရေးယူပေးပါရင်ဆိုတဲ့ကြာချက်မျိုးမဟုတ်ခဲ့ဘူးလို့ကြားခဲ့ရတယ်ဒါကြတော့စံပြအနေနဲ့ကြည်ရောက်ရည်ရွယ်ပေးပါရင်လည်းပါတဲ့အခါကျတော့စံပြဆိုတော့တယောက်သေးဘူးပဲဥပဒေပေါ်အထင်းနဲ့
ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုအာဂတိလာဆောင်မှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုခွဲပြီးဆွဲဆိုခဲ့ရပါသူ့ရဲ့နေအိမ်ကိုလည်းပြည်သူ့ဘဏ္ဍာအဖြစ်သိမ်းဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်သူ့အမှုတွဲမှာ GGS ကုမ္ပဏီတာဝန်ရှိသူ3ယောက်ကိုလည်းအလုံးနဲ့ထောင်နဲ့10နှစ်အမိန့်ချထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြေပို့ခဲ့ရပါ